တော်ရှင်များခင်ဗျာလွန်ခဲ့တဲ့1993ခုနှစ်ကပြည်ထောင်နိုင်ငံမှာနာမည်ကျော်စာရေးဆရာပီတာဂျိမ်းစ်ကသူ့ရဲ့ post အမည်ရှိဝတ္ထုကိုအဲ့ဒီတုန်းက floppy disk လို့ခေါ်တဲ့ကွန်ပျူတာဓာတ်ပြားနဲ့စတင်ထုတ်ဝေခဲ့ရမှာပြည်ထောင်စာရေးဆရာတွေသတင်းစာဆရာတွေကအကြီးအကျယ်ပြည်တွင်ဝေဖန်ကန့်ကွက်ခဲ့ကြပါတယ်စာပေကိုကွန်ပျူတာဖန်သားပြင်ပေါ်ကနေဖတ်တယ်ဆိုတာအင်မတန်ရည်စရာကောင်းတဲ့စာဖန်သည်လူတွေဘယ်တော့မှဖတ်မှာမဟုတ်ပါဘူးလို့ယူဆခဲ့ကြတာပါဒါပေမဲ့တဖြည်းဖြည်းနဲ့ဤပညာတိုးတက်လာတာနဲ့အမျှ e-book လို့ခေါ်ကြတဲ့ digital ဤပညာသုံးစာအုပ်တွေအဆင့်ဆင့်ပေါ်ပေါက်လာခဲ့ပါတယ်။2008ခုနှစ်မှာအမေရိကန်ခြေစိုက် Amazon ကုမ္ပဏီက Kindle ခေါ်တဲ့ digital စာအုပ်စတင်ထုတ်ဝေခဲ့တဲ့အခါမှာစာအုပ်လောကတစ်ခေတ်ပြောင်းသွားခဲ့ပါတော့လေ။2008ကနေ2010ပြည့်နှစ်အတွင်း Kindle e-book ရောင်းစံချိန်ဟာ1260ရာခိုင်နှုန်းထိမြင့်တက်သွားခဲ့တယ်လို့နယူးယောက်တိုင်းသတင်းစာကဖော်ပြခဲ့ပါတယ်။ဒီအတွင်းအသစ်ထွက်ပေါ်လာခဲ့တဲ့နော့နဲ့ iPad တို့ကလည်းအချိန်အဟုန်ပြင်းပြင်းနဲ့ပြန့်နှံ့နေတဲ့ ebook တော်မီကိုလောင်စာဖြည့်ပြီးတော့ပြလိုက်သလိုဖြစ်သွားခဲ့ပါတယ်။အကျိုးဆက်အနေနဲ့ကတော့အမေရိကန်တဝန်းဆိုင်ကွဲပေါင်း650ကျော်ရှိတဲ့ Border South ဆိုင်ကြီးဒေဝါလီခံရတော့တာပါပဲ။ဒါကတော့ကမ္ဘာဖွံ့ဖြိုးတိုးတက်ပြီးနိုင်ငံတွေကစာအုပ်ဈေးကွက်အနေထားဖြစ်ပါတယ်။ဒါဖြင့်အလိမ္မာစာမရှိစာအုပ်စာပြီးလူမိတ်ဆွေးစားတဲ့ဆိုယိုစကားတွေရှိပြီးဖြစ်ရာမြန်မာနိုင်ငံစာအုပ်ထုတ်ဝေကြီးအခြေအနေကတော့ဘယ်လိုများရှိပါသလဲ။ရန်ကုန်မြို့ကစကုချိုချိုစာအုပ်တိုက်ထူထောင်သူကိုစန်းဦးက
တတ်တဲ့လူတွေရှိပါတယ်စာအုပ်ကောင်းတော့ထွက်ပြီဆိုလို့ရှိရင်ကျွန်တော်တို့လည်းမြင်နေရတာပဲဖြတ်ချင်းပြိုက်ခနဲကုန်သွားပြီးအချိန်ချင်းထိုက်ကြရတဲ့စာအုပ်တွေကျွန်တော်တို့တစ်နှစ်တစ်နှစ်ကိုမတွေ့ရဘူးဆိုရင်မကြားရဘူးဆိုရင်အနည်းဆုံးအုပ်အစိတ်30ကတော့ဒီလိုမျိုးတပြေးနေကြာနေရတာပဲလေလူငယ်ရဲ့စာအုပ်ဝင်အားဟာကိကိသာသာအရင်ကြာသွားတယ်လို့တော့ပြောလို့မရဘူးဒါပေမဲ့လူငယ်တွေကတော့များသောအားဖြင့်စာအုပ်ပဲကိုလောလောဆယ်တိတ်မဆဲကြဘူးအခုစာအုပ်ဝယ်နေကြတဲ့ပရိသတ်ကိုကျွန်တော်တို့ကြည့်လိုက်ရင်အသက်30နဲ့50ကျော်အဲ့ဒီပရိသတ်ကသာစာအုပ်တွေဝယ်နေကြတယ်ဖတ်နေကြတယ်ပေါ့
ဆိုရစရာနေဝင်းမြင့်ကလည်းစာအုပ်တွေရောင်းရပါတယ်လို့ဆိုပါတယ
်လေးတွေကဆက်ကူစာအုပ်ကိုသိမဖတ်တော့ဘူးဆိုတဲ့အတန်လေးလည်းရှိတာပေါ့နော်ဒါပေမဲ့စာအုပ်တွေထွက်တယ်ဗျာစာအုပ်ထွက်တယ်ဆိုရင်လည်းဝယ်ကြတယ်ဗျာအခုရောင်းမလို့တဲ့ဝယ်ဆိုရင်စာအုပ်တွေကိုတော်တော်ကိုရောင်းရတယ်လေရောင်းရတယ်အားလုံးရဲ့စာအုပ်တွေပေါ့ဘာသာရေးပေါင်းစုံပေါ့နော်စာအုပ်တက်ကြီးအများကြီးရတယ်ရောင်းရတယ်ဆိုတဲ့အတန်လည်းထွက်လာတယ်ပြီးတဲ့စီပေါ်ရေးအဆင့်ပြေရေးပုံတန်ဖတ်မယ်ချင်ပါတယ
်တစုံတရာအတိုင်းသာထိလွတ်လပ်မှုနဲ့လာပြီးစာပစ္စည်းစီးရေးမရှိတော့တဲ့ကာလကနေအခု NDI အစိုးရသစ်တက်လာခြင်းအထိစာအုပ်ထုတ်ဝေကြီးအခြေအနေတွေနဲ့ပတ်သက်ပြီးမော်မမျိုးချင်းနှင်းအိမ်စာအုပ်ဖြန့်ချီရေးကကြပြဆရာကိုမင်းစုနှစ်ကလည်
းပွင့်လင်းလာတဲ့အချိန်လေးမှာနိုင်ငံရေးစာအုပ်တွေတားထွက်လာတယ်ပေါ့ဗျာအထူးသဖြင့်ရွေးကောက်ပွဲကာလတွေတုန်းကပေါ့လေအဲဒီတုန်းကကျတော့အဲ့ဒီဒီမှာစာဖတ်ပိတ်သက်တွေကလည်းအဲ့ဒီစာအုပ်တွေကိုကိစ္စဆက်ခွစ်ဆက်ဆက်ဆိုတာကလို့ဟိုပိတ်ဆို့ထားတဲ့ကာလတွေတုန်းကမဖတ်ရတဲ့အခြေအနေတွေကိုဟိုတောင်းတနေတဲ့အချိန်မှာအဲ့စာအုပ်မျိုးတွေကိုထွက်လာကြတဲ့ခါကျနိုင်ငံရေးစာအုပ်ကိုဘာစာအုပ်ထွက်တယ်အကုန်ဖတ်ကြအရင်ကမထွက်ခဲ့တဲ့စာအုပ်တွေရင်းဆိုးရကပိတ်ဆို့ထားတဲ့စာအုပ်တွေကိုပြန်ထွက်တယ်အဲ့တော့နိုင်ငံရေးစာအုပ်တွေဆိုရင်အတင်းကိုငမ်းမရလူတွေဖတ်လာကြတယ်အဲဒီဘက်ခေတ်ဒီမိုဒီအဆိုးရအခုကြောင်းကာလကြီးတစ်ခါရောက်လာတော့နည်းနည်းအနေထိုင်သွားတဲ့ခါကျတော့အဲ့စာအုပ်တွေတစ်ခါသိပ္ပဖတ်ကြပြန်ကျွန်တော်စာအုပ်ကြီးလဲရောင်းလာတော့အဲ့ရဲ့အတွေ့အကြုံကပြောရတာပေါ့လေ
တိုင်းပြည်ရဲ့နိုင်ငံရေးစီးပွားရေးထိတ်ချုပ်ခံထားရတဲ့အခြေအနေကနေလွတ်လပ်မှုနဲ့လာတဲ့အနေအထားမှာမြန်မာစာပေအတွက်အမြဲတမ်းအရေးကြီးတဲ့ရသစာပေဟာအင်းနဲ့အားနဲ့တိုးတက်ထွန်းကားလာတော့မယ်လို့မျှော်လင့်စရာရှိပါတယ်ဒါပေမဲ့လူရဲ့နှလုံးသားလူရဲ့စရိတ်သဘာဝတွေကိုပကတိအတိုင်းသူစဉ်ရှင်ရှင်နဲ့မြင်တွေ့ခံစားနားလည်နိုင်အောင်ဖော်ကျူးနိုင်စွာရှိတဲ့ရသစာပေဟာမျှော်လင့်တယ်လို့ဖြစ်ပေါ်မလာခဲ့ဘူးလို့ကြပြဆရာမင်းစုံနဲ့ကဆိုပါတယ်
။ရသစာပေအတည်ရဲ့လူမှာတော်တော်ရှားပါသွားတယ်။မျိုးဆက်ပြတ်သွားတယ်လို့ခံစားမိတယ်ပေါ့ယူဆမိတယ်ပေါ့။အရင်တော့ကစရိတ်သိပေမြင်တော့ဖြတ်ရှူတော့လို့နောက်နိုင်ဝင်းဆွေတို့လိုဟာမျိုးဆရာငင်းကျော်တို့လိုဟာဆရာမင်းလူတို့လိုဟာမျိုးပေါ့လေ။မျိုးဆက်ပြတ်သွားတယ်လို့ခံစားရတာပေါ့လေမရှိဘူးလားတော့မဟုတ်ဘူးရှိတယ်မလို့ရတစာပေမှာပြောပါလောက်တဲ့အစာရေးဆရာကြီးတော့ကျွန်တော်တို့မတွေ့မိဘူးဘာသာပြန်ဆိုရင်လည်းဆရာကြီးမြတ်သားနဲ့လိုဟာမျိုးပေါ့အခုဒီဘက်ကမှစာအုပ်တွေပြန်ထွက်တယ်ဒီအဟောင်းတွေပဲတဝဲလေးလေးဖြစ်နေတာအစ်စ်မရှိသလောက်ဖြစ်နေတာဟိုတခင်မှာတယောက်ဆိုတယောက်ဆိုလောက်ဆိုင်းဆရာတွေဟာမတွေ့ရသလောက်ကိုနည်းပါးသွားတယ်အစ်စ်ရေးရပြောရှိတယ်တိုင်းမလို့ဆွေးဆွေးလန်းလန်းဟိုပြောပါလောက်တဲ့ဆိုင်းဆရာတော့ကျွန်တော်မတွေ့မိဘူးသူသူရှာရှာဆိုင်ဆရာကြီးတွေ့မလား
။ကိုယ်တိုင်ကကြပြာလူလက်ရှိတဲ့စေကုချိုချိုစာအုပ်တိုက်ထူထောင်သူကုဆောင်းဦးကလည်းရသစာပြမျိုးဆက်ပြတ်သွားတယ်ဆိုတာသဘောတူပါတယ
်။အခုနောက်ပိုင်းရေးတဲ့ဒီဖန်တီးတဲ့ဘိုင်းကပေါ့နော်ရသစာပြပဲကြည့်ရင်ပြိတ္တဆွဲမဲ့အောင်အဲဒီလိုစာရေးဆရာမျိုးထပ်ပေါ်မလာဘူးပေါ့လေ
အနည်း30-40လောက်ဟိုပြတ်သွားတဲ့မျိုးဆက်ကထပ်ပြီးတော့ပေါ်မလာဘူးပေါ့နော်ဖန်တီးမှုဆိုရတယ်ကြတယ်အဲ့လိုပဲကျွန်တော်တို့ထင်တာပါဒါပေမဲ့တစ်ဖက်မှာလည်းဝထုတို့ဝထုရှိကပြားစားတဲ့ရသစာပေတွေကိုဖော်ပြပေးနေတဲ့မဂ္ဂဇင်းတွေကစီပေါ်ရေးရဆက်လက်ပြီးတော့မထုတ်ဝင်နိုင်တော့ပဲတစ်စောင်းပြီးတစ်စောင်းရန်နာတော့ကြရရမှာအခုအခါစာကနည်းနည်းဓာတ်ပုံကများများဖက်ရှင်မဂ္ဂဇင်းတချို့သာရှိ
ကလေးရမရှိတော့လေဟိုဟာကရေးစရာမစင်းတိကျရလာရင်ထွက်လာအောင်ဘယ်လောက်လိုက်လဲဆိုတော့တစ်ထောင်နဲ့အဲ့ဒါဘယ်လောက်ကုန်လဲဆိုတော့600 900 800လောက်တော့ကုန်ပါလေကျောင်းအဲ့ဒါလေးနဲ့ရက်တည်ရတယ်လက်နေရပဲဆိုတော့အင်မတန်ကြီးရကောင်းနေရကောင်းတစ်ထောင်ဆိုတာကုန်တာလည်း800လောက်ပဲကုန်တယ်ဒါနဲ့တော်တော်လေးပြုတ်ကုန်ပြီကအဲ့တော့ဗမာပြန်ဖြစ်ဆိုကျွန်တော်သုံးသပ်လာတော့ကိုပြီးရဲ2014အကုန်2015ခုရုပ်ောက်ပွဲပြီး NLG ဆိုတာဒီလက်ထက်မှာနိုင်ငံကြီးစာပေကြီးတော်များထွက်လာတယ်ဥပမာမင်းကိုနိုင်ငံကြီးရဲ့ဇာနာရုပ်ကြီးရဲ့ကုချင်းကြီးရဲ့အဲ့မှာတော်တော်ကိုအင်းနဲ့အားနဲ့ထွက်ပြီးအဲ့ဆောင်တဲ့တော်တော်ရောက်တော့ဒီဆောင်ဒီအကုန်အခုအဲ့ဒီဝိစ္စပြီးလာရပြီးပြီးတော့လူကြီးကဘာတွန်ဖတ်ချင်လဲဆိုတော့တကယ်ဟိုမြတ်သားစာပေနော်တကယ်ဝတ်ထုကိုကောင်းကောင်းဘာသာပြန်ကောင်းကောင်းရင်းနှီးမှုကြီးကောင်းအဲ့ဒီဖတ်ချင်ရဲ့အာဒီသာရေရှင်မှာရှိလာတယ်ရက်သားစာပေရေးနေရတယ်လည်းပါအဲ့ဒီကလေကျွန်တော်ဥလာနဲ့ဒီမှာဒီမှာဆရာန်ဖတ်ပွဲနဲ့မျိုးဝမြန်မာစာပေပေါ်တော့မှအဲ့ဒီကြောင်လုပ်မယ်လို့ကျွန်တော်စဉ်းစားထားတယ
်လူငယ်တွေစာဖတ်နေတော့ကြတယ်ဆိုတဲ့အတန်းတွေလည်းပေါ်ထွက်လာခဲ့ပါတယ်အများစုကတော့အင်တာနက် Facebook နဲ့လက်ကန်ဖုန်းတွေမှာလူငယ်တွေအချင်းကုန်နေကြတယ်လို့ရှုမြင်ပါတယ်ဒါပေမဲ့စာအုပ်ဆိုတာအသိပညာရရှိရာဈာခံပစ္စည်းတစ်ခုဖြစ်ပါတယ်အခုအခါအသိပညာရရှိရေးမှာစာအုပ်အပြင်တခြားခေတ်ပေါ်အီလက်ထရောနစ်ပစ္စည်းတွေပါပေါ်ပေါက်လာနေပြီဖြစ်လို့အကျိုးရှိရှိသုံးဆွဲနိုင်မှုကသာအရေးကြီးပါတယ်လို့စကူချိုချိုကုဆန်းဦးကပြောပါတယ
်ခေကိုကကြောင်းလာတဲ့သဘောကိုစာဖတ်နေတယ်ဆိုပေမဲ့သူတို့ဒီမိုဘိုင်းဖုန်းပေါ်ဖတ်နေတာတွေ Facebook ပေါ်ကဖတ်နေတာတွေ blog တွေပေါ်ကဖတ်နေတာတွေလည်းတကယ်တော့ဒါတွေလည်းဒီဒီပါမယ်ရတာတွေပါမယ်ပေါ့အဲ့တော့လုံးလုံးကြီးသူတို့ကဒီစာဖတ်တဲ့အနေထားကိုပြစ်ပယ်သွားတဲ့ပုံစံလို့တော့ပြောလို့မရဘူ
းဟုတ်ပါရှင်ခင်ဗျာကဘာမှာဆက်သွေးရည်နည်းပညာတွေဖွံ့ဖြိုးတိုးတက်လာနေခြင်းတွင်အထူးချံကဘာထဲမှာကာလအတန်းကြာပိတ်မိနေခဲ့ရတဲ့မြန်မာနိုင်ငံဟာအခုအခါကဘာကြီးနဲ့ပြန်လည်ပြီးတော့ထိတွေ့လာနေပြီဖြစ်ပါတယ်။အဲ့ဒီအချိန်တွေမှာမြန်မာမှာလည်းအပြောင်းလဲတွေကိုရှောင်လွှဲလို့မရနိုင်ပါဘူး။အရေးကြီးတာကတော့အဲ့ဒီအပြောင်းလဲတွေကိုအကျိုးရှိရှိဖြစ်အောင်စီမံခန့်ခွဲနိုင်စွာရှိဖို့သာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။